မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆန်ရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သမရဦးသိန်းစင်ကတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်
။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာငြိမ်းချမ်းရေးမရရှိပဲနဲ့မဖြစ်နိုင်ဘူးဆိုတာကိုအလေးနဲ့ထားပြီးပြောကြားလိုပါတယ်။ဒါကြောင့်တနိုင်ငံလုံးငြိမ်းချမ်းရေးကိုကောင်းမွန်မှန်ကန်တဲ့ဆန္ဒနဲ့ဝိုင်းဝန်းဆွေးနွေးကြဖို့ကျွန်တော်အနေနဲ့ဖိတ်ခေါ်ပါတယ်။အခုစက်တင်ဘာလမကုန်ပြီမှာလမ်းမရေထိုးနိုင်ဖို့အတွက်ဒီကနေ့အစည်းအဝေးမှာပဲကျွန်တော်တို့အားလုံးညှိနှိုင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
နေပြည်တော်မှာဒီကနေ့ချင်းပါတဲ့ဆွေးနွေးပွဲအတွင်းသမရဦးသိန်းစင်ကပြောဆိုသွားတာဖြစ်ပြီးဒါအပြင်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့သမရဦးသိန်းစင်ပထမဆုံးစကားပြောတာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာနေပြီဖြစ်တဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဆန်ရဆွေးနွေးပွဲဒီမှာပါဝင်နေကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တရားစင်ကျော်တက်ကငါးဘွဲ့ရဲ့ကိုယ်စားလှယ်တို့နဲ့သမရဦးသိန်းစင်တွေ့ဆုံနေတာလည်းဖြစ်ပါတယ်။အခုလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့နေပြည်တော်မှာဆွေးနွေးနေကြချိန်မှာပဲတောင်းပလောင်တက်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့နဲ့အစိုးရစစ်တပ်ကြားရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။